ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့လုပ်မယ်ဆိုရင်လက်ရှိအာဏာရပါတီ NND အနေနဲ့အခြေခံအချက်၃ချက်ကိုအရင်ဆုံးပြင်ဆင်နိုင်အောင်စ조사တင်တယ်လို့နိုင်ငံရေးပါတီတချို့နဲ့နိုင်ငံရေးလှည့်လာသူတွေကအကြံပြုပါတယ်။ဒါအပြင်လာမယ့်2020နိုင်ငံရေးအခင်းအကျင်းမတိုင်ခင်မှာအခြေခံဥပဒေကိုပြင်နိုင်အောင်စ조사ရမယ်လို့လည်းပြောကြပါတယ်။မကြသေးခင်တုန်းကချင်းပြည်နယ်ခီးစဉ်အတွင်းနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်က2008အခြေခံဥပဒေပြင်ဆင်ရေးကိစ္စကိုပြောပြီးတဲ့နောက်မှာအဲ့ဒီလိုအကြံပြုကြတာဖြစ်ပါတယ်။အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောင်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ချင်းပြည်နယ်ခီးစဉ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးစ조사လှုပ်ဆောင်မယ်လို့ပြောပေမဲ့တကယ်တမ်းလှုပ်သိမ့်တဲ့အခြေခံချက်တွေကိုလှုပ်ဆောင်တာမျိုးမရှိဘူးလို့နိုင်ငံရေးပါတီတွေကထောက်ပြကြတာပါပြည်သူရွေးချယ်လိုက်တဲ့လွှတ်တော်ကိုယ်စားလှယ်တွေကိုပြန်ရုပ်သိမ်းနိုင်ခွင့်အရေးကြီးတဲ့ဆုံးဖြတ်ချက်တွေမှာပြည်သူဆန္ဒကောက်ယူခွင့်ပြည်내နဲ့တိုင်းလွှတ်တော်တွေမှာမဲအများဆုံးရရဲ့ပါတီကဝင်ကြီးချုပ်ကိုတိုက်ရိုက်ရွေးချယ်နိုင်ခွင့်ဆိုရဲ့အချက်တွေကိုဖွဲ့စည်းပုံပြင်ဆင်ရေးမှာအရင်ဆုံးစဉ်းစားသင့်တယ်လို့နိုင်ငံရေးပါတီတွေကမြင်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှာ396ကကြီးမှာလွှတ်တော်ကိုယ်စားလှယ်တာဝန်မှပြန်လည်ရုပ်သိမ်းခြင်းဆိုရဲ့အခန်းကိုထည့်သွင်းထားပေမဲ့လက်တွေ့အသုံးချမဲ့ဤဥပဒေမရှိရကြောင်းတကယ်တမ်းလွှတ်တော်ကိုယ်စားလှယ်တယောက်ကိုတာဝန်ကရုပ်သိမ်းဖို့ဆိုတာမဖြစ်နိုင်သေးပါဘူး။အဲ့ဒီဘက်မှာလွှတ်တော်ကဆောင်ရွက်တာရပ်တန့်နေသလိုတချို့ဥပဒေတွေကိုလူလူထောက်ခံမှုရာဂိုင်နှုန်းအတိအကျနဲ့ဆန္ဒကောက်ယူပြီးဆောင်ရွက်နိုင်အောင်ပြဌာန်းဖို့လိုကြောင်းကချင်မျိုးသားကွန်ကရက်ပါတီ KNC ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာကပြောပါတယ်
။ပြောစုမှာ NDI ကအများစုနိုင်ငံလို့68000ကျော်နိုင်ငံလို့ဖွဲ့ပြီးဆိုရင်ဒီနယ်မှာလည်းအများစုပေါ့နော်။ဥပမာ USB အများစုဒီနယ်စုက USB ကိုဖွဲ့ပစီပြီ။အကြည့်မြင်ဦးဆိုရင်အဲ့မှာcoalition government ဖြစ်လာမှာ collateral government ဖြစ်လာမှာမြန်မာပြည်နယ်စုကဖြစ်လာမှာအဲ့ပုံစံသွားမှကျွန်တော်တို့ကကြည့်လေမှာ conflict တွေကနောက်မှရင် centralization မဲ့သွားနေဘူးချုပ်ကယ်မှုပဲပြေးနေတယ်။ရခိုင်မှာဆိုဦးညီဘူးတယောက်နှစ်ယောက် NDI တယောက်နှစ်ယောက်နိုင်နေတယ်လည်းအများစုက EMP ဒါပေမဲ့ဦးညီဘူးဝန်ကြီးချုပ်ခံမိတိုင်းရဲ့ control လုပ်တယ်။ဒါတည်းရကြတော့တကယ်တမျိုးပေါ့နော်။2015တော့သွားပြီ2010တော့မဖြစ်စေချင်ဘူးနော်။ဒီဘက်ကတော့အတန်းတူသေးလို့အစိုးရလုပ်ငန်းကောင်တယ်ဘူးအစီအမံချုပ်မှုတက်ဆောင်ရည်ဆိုမယ်ဒီဘက်ကြတော့2020ဆိုရင်9နှစ်တန်တက်ဖြတ်ခဲ့ပြီ2020မှာတော့ဒီဟာကိုဖြစ်စေချင်တယ်အဲ့ဒီအတွက်ဆိုအခု2019မှာကျွန်တော်လောက်ရတော့မှာလीကျွန်တော်တို့အဲ့ဒါလည်းလူထုကထောက်ပြဖို့လူတွေလူတွေကနေရာတွေကကောင်းကျင်းဖို့မလို့
ဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ဖို့ခက်ခဲတဲ့အပိုင်းရှိသလိုပြင်ဆင်ဖို့လွယ်တဲ့အပိုင်းတွေရှိပြီးလက်ရှိအာဏာရ NLD ပါတီအနေနဲ့ပြင်ဆင်တဲ့အပိုင်းမှာကြံ့ကြာနေရရှိသလိုနိုင်ငံရေးအတိုင်းအဝန်းနဲ့တိုင်ပင်ဆွေးနွေးတာမျိုးလည်းမရှိကြောင်းချင်းဒီမိုကရေစီအဖွဲ့ချုပ် CLD ပါတီဥက္ကဋ္ဌဦးငိုင်စာကပြောပါတယ
်ဒီအုပ်ချုပ်ရေးတွေမှာဒီရွေးချယ်ခံတဲ့ပုဂ္ဂိုလ်တွေကတာဝန်ယူဖို့မြို့နယ်ကောင်စီတွေမှာဆိုအဲ့ဒီဟာတွေကပြင်းမဲ့ဆိုရင်ပို့ပြီးတော့လွယ်တဲ့အထက်မှာပါတယ်ဒါပေမဲ့ကျွန်တော်ခုထိတုံ့တလော NLD ကိုယ်တိုင်ကစ조사အထုတ်ဖို့ဘယ်လောက်ထိလုပ်တယ်လဲဆိုတာကိုကျွန်တော်တို့မှကြားသေးဘူးနော်ဘယ်ပုံမှန်ကိုပြင်ချင်ပါတယ်ဆိုမှနိုင်ငံရေးပါတီတွေကတခြားအနိုင်ရတဲ့ပါတီတွေရောတိုင်းဒေသတွေရောကိုယူငင်းနိုင်ပြီးဆွေးနွေးတာလည်းမရှိသေးဘူး။သမ္မတကောင်းဆောင်တွေနဲ့လည်းငင်းနိုင်တယ်ဆိုတာလည်းကျွန်တော်တို့မကြားသေးဘူးပေါ့။ဆိုတော့သမ္မတကောင်းဆောင်တွေနဲ့ရောတခြားအနိုင်ရပါတီတွေနဲ့ကောငင်းနိုင်တိုင်ပင်မှုမရှိဘဲနဲ့တော့ NLD ရတဲ့ထွက်တော်မှတ်တဲ့နဲ့တော့ပြည်သူ့ဘုံခြေကံဥပဒေပြင်ဆင်ဖို့မလုံလောက်ပါဘူး။မလုံလောက်တဲ့အတွက်ကြောင့်ဒီဟာကတော့ပြင်ဆင်ဖို့ခက်ပါမယ်။အခုထိ調査အထုတ်မှုကမကြားရဘူး။တိုးတော်ချင်းမြင့်တဲ့ခီးစဉ်မှာတိုင်ပင်ခံပုဂ္ဂိုလ်ကပြောတာတစ်ချက်ရှိတယ်အဲ့ဒါပါလဲဆိုသူစ조사နေပါတယ်ဆိုတဲ့ဟာကိုတော့ပြောတယ်ဘလို့ပုံဘလို့조사ပြီးတော့ဘသူနဲ့조사ပြီးတော့ဘသူနဲ့တိုင်ပင်ထားတယ်လဲဘယ်ပိုက်တယ်လဲဘယ်ပုံမှန်တယ်ဆိုတာတော့ကျွန်တော်တို့လည်းမကြားသိရဘူးပေါ့
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ချင်းပြည်နယ်ခီးစဉ်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးလူမျိုးကိုပြောကြားရတဲ့နေရာမှာအမျိုးမျိုးကွဲလွဲနေတဲ့အကြောင်းကိုလည်းနိုင်ငံရေးလေးလာသူဒေါက်တာရန်မျိုးသိန်းကထောက်ပြထားပါတယ
်ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကညချင်းပြည်နယ်ဟာခါမှာပြောတာနဲ့ထန်တလန်မှာပြောတာကနည်းနည်းကွဲလွဲနေတယ်လို့မြင်တယ်အဲ့တော့ဟာခါမှာကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလုပ်နေတယ်တော့ဒီတစ်ဆင့်ပြီးတစ်ဆင့်လုပ်ရမယ်ဒါပြည်သူကိုချပြပြီးတော့ပြည်သူလူထုရဲ့ထောက်ခံမှုနဲ့လုပ်မယ်လို့ပြောတယ်ဒါပေမဲ့ထန်တလန်မှာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာလွှတ်တော်ကိုယ်စားလှယ်တွေကနေရွေးချယ်တဲ့သူကိုနော်တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်အဖြစ်ခန့်အပ်ဖို့နော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့လုပ်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့မေးတဲ့အခါမှာတော့ तू ကဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စဟာဒါလွှတ်တော်ရဲ့ကိစ္စဖြစ်တယ်။နော်တတ်မတော်နဲ့လည်းမဆိုင်ဘူး။ပြောင်စုဆိုးရနဲ့လည်းမဆိုင်ဘူးဆိုပြီးတော့ तू ပြန်ပြီးတော့ဖြေခဲ့တာကိုတွေ့ရတယ်။အဲ့တော့ဆိုလိုချင်တဲ့သဘောကလက်ရှိအခြေအနေမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ 我拍这种情况，屋里变生意呢，不得了了，滴滴加加玻璃，啊，水深摔塌了，然后两边面板摔塌了，然后新买的车比上月里的没有，洗我洗也烂了。没空偷些洗的。
那些收押这么多年都没有大变了，对面一个楼上的羊毛，比方说说到嘛，第一吃这个不帮变成那边收银，答应大理加码用积木地上那嘛，撇得路来，富有一个十多米面的人，那个一把的扛上那个标价吧嘞。